မြန်မာနိုင်ငံမှာစစ်တပ်ကလူခွင့်ရေးချုပ်ဖောက်မှုတွေစနစ်တကျနဲ့ကျေကျေပြန့်ပြန့်တိုးပြီးကျွလွန်နေတဲ့အတွက်အကြမ်းဖက်မှုတွေရပ်တန့်သွားအောင်နိုင်ငံတကာအတိုင်းဝိုင်းကတိကျပြတ်သားတဲ့အရေးယူမှုတွေချမှတ်ဖို့လိုတဲ့အကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမစ်ရှဲဘာရှဲလက်ကတောင်းဆိုလိုက်ပါတယ်။လူနေထူထပ်တဲ့နေရာတွေမှာလေကြောင်းကဘုံကျဲတက်ခိုက်တာလက်နက်ကြီးတွေတုံးပြီးရွယ်ချက်ရှိရှိအရသားတွေကိုပြစ်ခတ်တက်ခိုက်နေတာတွေဟာစစ်ရဇုံးမှုဒါမှမဟုတ်လူသားမျိုးနွယ်အပေါ်ကျွလွန်တဲ့ရာဇဝမှုမြောက်တဲ့အကြောင်း49ကြိမ်မြောက်ကုလသမဂ္ဂလူခွင့်ရေးကောင်စီပုံမှန်အစည်းအဝေးမှာအစီရင်ခံစာထုတ်ပြန်တာပါမြန်မာနိုင်ငံရဲ့အကြတဲ့ဖြည့်ရှင်းနိုင်ရေးရနိုင်သမျှနည်းလမ်းတွေနဲ့ကူညီရေးအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ဆက်လက်ကျွလွန်နေသူတွေကိုနိုင်ငံတကာလူခွင့်ရေးဥပဒေနဲ့အညီအရေးယူနိုင်ရေးနိုင်ငံတကာအသံဝိုင်းကိုကော်မရှင်နာမင်းကြီးမစ်ရှဲဘာရှဲလက်ကတောင်းဆိုပါတယ်ဒီကရက်နေ့ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတံခံရသူတွေအပါအဝင်မျက်မြင်သက်သေတွေလူခွင့်ရေးလှုပ်ရှားသူတွေ155ယောက်ကိုတွစ်ဆုံမင်းမြန်းထားသလိုဂျိုရုဆက်သွယ်ရေးပုံနေနဲ့သတင်းဌာနတွေရဲ့အတည်ပြုချက်ယုံကြည်စိတ်ချရတဲ့လွတ်လပ်ပွင့်လင်းတဲ့သတင်းအချက်အလက်တွေကိုအခြေခံတဲ့အကြောင်းနဲ့အစိုးရကစားပါအချက်တွေဟာမြန်မာပြည်သူတွေရင်ဆိုင်နေရတဲ့အခွင့်အရေးချိုးဖောက်ခံရမှုရဲ့တစ်စိတ်တစ်ပိုင်းပဲဖြစ်တယ်လို့လည်းရေးသားထားပါတယ်ခင်ဗျာ။